ကဘာတဝမ်းကပင်လယ်ရေမျက်နှာပြင်တွေမြင့်တက်နေမှုနှုံးကိုနှိမ့်အောင်လုပ်ဖို့အချိန်ရှိနေသေးတယ်လို့ရာသီဥတုဆိုင်ရာသိပ္ပံပညာရှင်တွေကပြောလိုက်ပါတယ်။ပြီးခဲ့တဲ့ရာစုနှစ်တွင်လေထုထဲမှပို့ပြီးတော့များလာတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကနေဒီနေရက်အပူတွေကိုဆုပ်ယူလိုက်တဲ့အတွက်ကဘာကြီးပို့ပြီးတော့ပူနွေးလာပြီးရေကဲတောင်ကြီးတွေရေကဲလွှာတွေအေးပျော်ကုန်တဲ့အတွက်ပင်လယ်ရေမျက်နှာပြင်တွေမြင့်တက်လာတာဖြစ်ပါတယ်။ဒါပေမဲ့အပူကိုဆုပ်ယူနိုင်တဲ့တခြားညဉ့်ဉန်းပစ္စည်းတွေကရေတို့တက်ရောက်မှုကိုပို့ပြီးတော့ဖြစ်စေတာကြောင့်အဲ့ဒီညဉ့်ဉန်းမှုတွေကိုရှော့ချလိုက်လို့ရှိရင်ဒီကဘာကြီးရဲ့ပူနွေးလာမှုနှုံးကိုထိထိရောက်ရောက်ထိန်းထားနိုင်မှာဖြစ်တယ်လို့ပင်လယ်ရေမျက်နှာပြင်တွေမြင့်တက်လာမှုကိုနှိမ့်အောင်လုပ်နိုင်မှာဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။လေထုညဉ့်ဉန်းမှုကိုဖြစ်စေတဲ့မီသိန်းဓာတ်ငွေ၊လေထုထဲမှပါဝင်မှုအနည်းဆုံး Tropospheric Ozone လွှာ Hydrofluorocarbon ဓာတ်ငွေတွေနဲ့အမဲရောင်ကာဗွန်ဓာတ်ငွေတွေကိုပိတ်မှတ်ထားပြီးတော့ရှော့ရမှာဖြစ်တယ်လို့သိပ္ပံပညာရှင်တွေရဲ့အစီရင်ခံစာတစ်ထဲမှာပြောထားပါတယ်။သူတို့အကြံပြုတဲ့အတိုင်းဒီဓာတ်ငွေတွေထုတ်လွှတ်မှုကိုအမြန်အစံရှော့ချမယ်ဆိုရင်2050ခုနှစ်မတိုင်ခင်မှာကမ္ဘာကြီးပူနွေးလာမှုကို56ရာခိုင်နှုန်းအထိရှော့ချနိုင်မှာဖြစ်တယ်လို့ရေမျက်နှာပြင်မြင့်တက်လာမှုကိုလည်းဒီရာစုနှစ်မကုန်ခင်မှာ22ရာခိုင်နှုန်းကနေပြီးတော့42ရာခိုင်နှုန်းအထိရှော့ချနိုင်လိမ့်မယ်လို့ပြောပါတယ်။ကမ္ဘာရာသီဥတုဆိုင်ရာ Nature Channel ထဲမှာဖော်ပြထားတဲ့အစီရင်ခံစာထဲမှာသုတေသီတွေကကမ္ဘာကြီးပူနွေးလာမှုနဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာမှုအတွက်ကာဗွန်ဒိုင်အောက်ဆိုက်ဟာအဓိကတရားခံဖြစ်နေစေဆိုတာကိုလည်းအလေးနဲ့ဖော်ပြထားပါတယ်။ဒါပေမဲ့တခြားဓာတ်ငွေထုတ်လွှင့်မှုတွေကိုဒီ short ချလိုက်ခြင်းအပြင်လာမယ့်နှစ်တွေအတွင်းမှာသိတာတဲ့အပြောင်းလဲတွေကိုတကယ်လုံနိုင်မှာဖြစ်တယ်ဆိုပြီးတော့အစီရင်ခံစာရေးသားသူတယောက်ဖြစ်တဲ့သုတေသီ Warren Washington ကပြောပါတယ်။